ကမ္ဘာမှာအတုံးတုံးမြင့်တက်မှုတွေနဲ့ငွေကြေးဖောင်းပွမှုတွေကြောင့် Wall Street Stock Share ဈေးကွက်မှာစိုးရိမ်မှုတွေတိုလာပြီးဒီနေ့မှာတော့အာရှအစုဆရာတွေလည်းထိုးကျသွားပါတယ်။တရုတ်စီးပွားရေးနှေးကွေပြီး Ukraine စစ်ပွဲတွေနောက်ဆက်တွဲအဖြစ်စီးပွားရေးကြက်တဲတွေသတိကြုံလာပြီးနောက်ကမ္ဘာဈေးကွက်ပါရိုက်ခတ်မှုဖြစ်လာတာပါ။ American ဘက်မှာငွေကြေးစရိတ် short ချပေးလိုက်တာကြောင့်ကမ္ဘာဈေးကွက်အတွက်မျှော်လင့်ချက်တချို့ရှိလာပေမဲ့ဒီချိန်မှာတော့စီးပွားစိုးရိမ်မှုပြဿနာဖြစ်လာမှာစိုးရိမ်နေရတော့မှာ။တရုတ်နိုင်ငံရဲ့ကိုဗစ်ရောဂါလုံးဝကင်းစင်ဇီရိုကိုဗစ်မူဝါဒတင်ကျပ်မှုကြောင့်လည်းကမ္ဘာစီးပွားရေးထိခိုက်မှာစိုးရိမ်လာချိန်မှာဟောင်ကောင်ရဲ့ HSI ခေါ်ဟိန်ဆန်းညွန်ကင်းကတလာအတွင်းနေ့စဉ်ကျဆင်းနှုန်းအမြင့်ဆုံးဖြစ် 3.8% ခန့်ကိုထိုးကျသွားခဲ့တာပါ။ဒါအပြင်ဟန်ဆန်းနည်းပညာဈေးကွက်ညွန်ကင်းကလည်းနည်းပညာပစ္စည်းတွေရုတ်တရက်ထိုးရောက်လာဖြစ်လာပြီးအများဆုံးထိခိုက်မှုဖြစ်ဈေးကွက်တန်ဖိုး 5.2% ခန့်အထိကျဆင်းသွားခဲ့ပါတယ်။တရုတ်ပြည်မှာဒီဘက်ကဆန်ဟိုင်းကော်ပိုရိတ် SHCOMP နဲ့ဆန်ဆန်ကော်ပိုနဲ့ဈေးကွက်ညွန်ကိန်းတွေလည်း100ခန်းလုံးစီရော့ချသွားခဲ့ပြီးဂျပန်နီကီဈေးကွက်လည်းအကျနဲ့ဖွင့်ခဲ့ရပါတယ်။